ဒွေးညာရေးအပေါ်အကြမ်းဖက်လုပ်ရကျူးလွန်သူတွေကိုအရေးယူနိုင်ဖို့အရေးတကြီးလိုအပ်နေတယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIRF ရဲ့ကော်မရှင်နာမင်းကြီးနူရီတာကယ်ကပြောပါတယ်
In the wake of Burma's military coup, which brought many of the perpetrators of the violence against the Rohingya community into power,
မနက်ကမှစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်တဲ့လှုပ်ရှားကျူးလွန်ခဲ့တဲ့စစ်တပ်ခေါင်းဆောင်အများအပြားအာဏာရယူထားတာကိုတွေ့ရမှာဖြစ်ပြီးကျူးလွန်ခဲ့မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့အရေးယူနိုင်ဖို့အရေးတကြီးလိုအပ်နေပါတယ်လို့ကော်မရှင်နာမင်းကြီးနူရီတာကယ်ကပြောသွားတာပါကမ္ဘာတဝန်းလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ USCIRF မှာဇူလိုင်လ28ရက်နေ့ကပြုလုပ်တဲ့ကြားနာပွဲအတွင်းရိုဟင်ဂျာတွေအကြမ်းဖက်ဖိနှိပ်ခံနေရတဲ့အခြေအနေတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြတာပါကမ္ဘာတဝန်းဘာသာရေးလူနည်းစုတွေအပေါ်ဖိနှိပ်မှုတွေအကြောင်းနဲ့တရားစီရင်ရေးလုပ်ငန်းစဉ်တွေအကြောင်းပြောဆိုကြတဲ့အခါရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေအကြောင်းနဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံက ICJ နိုင်ငံကတရားရုံးမှာတရားစွဲဆိုထားတဲ့အကြောင်းအရာတွေကိုပါပါဝင်ဆွေးနွေးသူတွေကဥပမာပေးပြောဆိုသွားကြပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုမြန်မာစစ်တပ်ကလက်မခံသလိုရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်တဲ့ရက်စက်မှုတွေကိုအမေရိကန်ပြည်ထောင်စုကလူမျိုးတုံးတပ်ဖြတ်မှုအဖြစ်တရားဝင်သတ်မှတ်မထားသေးပါဘူး။ဒါပေမဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့ရာဇဝတ်မှုအဖြစ်တုံးလုံးပြောဆိုပြီးအမေရိကန်ပြည်ထောင်စုရဲ့နောက်ထပ်အရေးယူပိတ်ဆို့ဒဏ်ခတ်တာတွေနဲ့ထပ်ပြီးရင်ဆိုင်ရနိုင်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကမကြသေးခင်သတင်းပတ်တွေကပဲသတိပေးထားပါတယ်။ကမ္ဘာတဝန်းမှာလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဆက်ရှိနေပေမဲ့ကျူးလွန်သူတွေအပေါ်အပြစ်ပေးအရေးယူနိုင်ခြင်းမရှိတာဟာအလားတူဖြစ်ရတဲ့ထပ်မပေါ်ပေါက်အောင်တားဆီးရေးမှာအားနည်းချက်တစ်ခုဖြစ်နေတဲ့အကြောင်း USCIRF နဲ့ Tom Lantos လူ့ခွင့်ရေးကော်မရှင်တို့ပူးတွဲကျင်းပတဲ့ကြားနာပွဲအတွင်းပါဝင်သူတွေကပြောဆိုကြပါတယ်။အလို့တော်အမတ်တွေဖြစ်ကြတဲ့James McGovern, Chris Smith တို့နဲ့အတူအမေရိကန်နိုင်ငံသားဌာနအရာရှိဟောင်းတွေကုလသမဂ္ဂနဲ့ဥပဒေရေးရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေပါဝင်ဆွေးနွေးကြပါတယ်။1948ခုနှစ်လူမျိုးတုံးတပ်ဖြတ်မှုနိုင်ငံတကာသဘောတူညီချက်အရဒီလိုအလားတူဖြစ်ရတဲ့တမိုင်းမှာထပ်မကြုံစေဖို့ဆုံးဖြတ်ခဲ့ကြပေမဲ့ထိရောက်ဖို့ဆိုရင်ကျူးလွန်သူတွေကိုအရေးယူနိုင်တဲ့တရားစီရင်ရေးလုပ်ငန်းစဉ်တွေအကောင်းလာဖို့လိုတယ်လို့ကြားနာပွဲမှာပါဝင်သူတွေကပြောဆိုကြပါတယ်ခင်ဗျာ။